ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့ကရန်ကုန်တိုင်းကြီးမြနိုင်မြို့နယ်မှာရန်ကုန်မြစ်ထဲတာမန်တိမ်းမောက်ပြီးတော့ပျောက်ဆုံးနေတဲ့လူ10ဦးရဲ့အလောင်းတွေကိုကယ်ဆယ်ရေးအဖွဲ့တွေကမနေ့ကရှာဖွေဆေးယူနိုင်ခဲ့တယ်လို့ကြီးမြနိုင်မိသားအဖွဲ့ကပြောပါတယ်။ဘာကရစိတ်ကန်းကနေရေးမိုင်း9ဖာလုံလောက်မှာဗုဒ္ဓဟူးနေ့ကတာမန်တိမ်းမောက်ခဲ့တာဖြစ်ပြီးတော့အသက်12နှစ်အရွယ်ကလေးငယ်တူ10ကျော်တက်နဲ့20ကျော်လူငယ်9ဦးပါဝင်စုစုပေါင်း10ယောက်ပျောက်ဆုံးနေတာပါ။မနေ့ကမနေ့ပိုင်းမှာအလောင်း9လောင်းကိုအရင်ရှာတွေ့ခဲ့တာဖြစ်ပြီးတော့ကျန်တဲ့အလောင်း3လောင်းကိုတော့ညပိုင်းအချိန်ထိရှာဖွေခဲ့ရပါတယ်။အလောင်းတွေကိုရန်ကုန်စည်ယုံကြီးကိုပို့ဆောင်ပေးခဲ့တဲ့အကြောင်းမိသက်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာကတဆင့်ထုတ်ပြန်ထားပါတယ်။အခြေခံသတိပို့ဆောင်ရင်းနဲ့ဘေးကင်းလုံခြုံမှုဆိုင်ရာစီးမျက်စိကနေလိုက်နာမှုအားနည်းတဲ့စည်ယုံနှောင်းပါတဲ့မြန်မာနိုင်ငံမှာတာမန်မောက်တာတွေမကြာခဏကြုံရလေ့ရှိပြီးတော့ခုလိုလူငယ်လူရွယ်အများပြအရွယ်မတိုင်ငယ်တည်ဆုံးခဲ့ရတာလည်းရှိပါတယ်။2016ခုနှစ်တုန်းကလည်းမြန်မာနိုင်ငံအလဲပိုင်းချင်းနှင်းမြစ်ထဲမှာလူနဲ့ကုံတွေမတန်ဆတင်လာတဲ့ဆက်လီတစည်းနှင်းမြုပ်လို့ကျောင်းဆရာနဲ့ကျောင်းသူကျောင်းသားကလေးငယ်အများပြားပါဝင်လူ83ဦးတေဆုံးခဲ့မှုပါတယ်။မိုးရာသီကာလဖြစ်တဲ့ခုလိုချိန်မှာရေကြောင်းသွားလာမှုတွေပိုပြီးတော့အခက်အခဲကြုံရလိမ့်ရှိတာလည်းဖြစ်ပါတယ်ခင်ဗျာ။